ဥပက်နဲ့အုပ်စုကရေနံထုတ်လို့ရေကိုရှော့ချဖို့ဆုံးဖြတ်လိုက်တာဟာကမ္ဘာစီးပွားရေးအတွက်အထောက်အကူဖြစ်တယ်လို့အမျိုးမြင်နဲ့ရလဲရောက်တယ်လို့ American ဗန်ဒိုင်းဝန်ကြီး Janet Yellen ကပြောလိုက်ပါတယ်အထူးသဖြင့်ဖြစ်ပေါ်ကစားဈေးကွက်တွေအတွက်အထောက်အကူမဖြစ်ပါဘူးလို့ပြောကြောင်း Financial Times သတင်းစာကြီးကတင်းငွေနေ့မှာပြောပါတယ်ဖွံ့ဖြိုးဆဲတိုင်းပြည်တွေနဲ့သူတို့ရင်ဆိုင်နေရတဲ့ပြဿနာတွေအတွက်အလွန်ပဲစိတ်ပူမိတဲ့အကြောင်းဝန်ကြီး Yellen က Financial Times သတင်းစာနဲ့လုပ်တဲ့ Interview မှာပြောခဲ့တာပါယူကရိန်းကိုဗန်ဒိုင်းရဲ့အကူအညီပေးရမှာမဟာမိတ်တွေကငွေလွှဲတာကြားနေတယ်လို့လည်းသူမကဝေဖန်လိုက်ပါတယ်။ယူကရိန်းမှာတော့ဇပိုရီဇီးယားမြို့ကိုရုရှားကလက်နက်ကြီးတွေနဲ့တိုက်ခိုက်ခဲ့တာအကြောင်းအနည်းဆုံးလူ18ယောက်သေဆုံးခဲ့ပြီးအများပြားဒဏ်ရာရရှိသွားကြပါတယ်။အဲ့ဒီမြို့မှာရှိတဲ့နျူကလ িয়ার တာအပေးစက်ရုံကိုရုရှားကသူ့လက်အောက်သွတ်သွင်းဖို့စူးစမ်းနေတာကိုဥရောပသမ္မတကအပြင်းထန်ရှုတ်ချလိုက်ပါတယ်။စက်ရုံကနေရုရှားတပ်တွေစုခွာပြီးယူကရိန်းရဲ့ထိန်းချုပ်မှုအောက်ပြန်ထားဖို့တောင်းဆိုလိုက်ပါတယ်။နျူကလ িয়ার ဆက်ရုံကိုသိမ့်ပိုက်ထားတာဟာဥပဒေကြောင်းအရတရားမဝင်ပဲတစ်ခုလုံးသဘောအရဥရောပလုံခြုံရေးအတွက်အပြည်ပြည်ဆိုင်ရာအမှုမြူအေဂျင်စီဟာအရေးကြီးတယ်လို့ပြောပါတယ်အပြည်ပြည်ဆိုင်ရာအမှုမြူအေဂျင်စီဟာဇပိုရီးယားဆက်ရုံမှာရှိပြီးစစ်ဆေးကြီးချွနိုင်ဖို့အရေးကြီးလိုအပ်နေတယ်လို့လည်းဥရောပသမ္မတနိုင်ငံရေးဘူဝါဒအရေးအကြီးကဲဂျိုးဆက်ဘိုရက်ကစနေနေ့ကပြောလိုက်ပါတယ်ရုရှားကထပ်မံပစ်ခတ်လာတဲ့အတွက်လျှက်စစ်ပြတ်သွားတာကြောင့်အရေးပေါ်ဒီဇယ်မီးစက်ကိုဆက်ရုံကအသုံးပြုနေရကြောင်းစနေနေ့အစောပိုင်းက IREA ကဆိုပါတယ်